သူရာမီရရမြစ္ဆပမာဒဌာနရဲ့အဓိပ္ပာယ်ကိုရှင်းပြတော်မူပါနောက်တစ်ခုကကျတော့သေအရင်မှမသိပဲတောက်မိခဲ့လို့ရှင်ရောအိတ်ကန်ထိုက်ပါလားရှင်ဖြာ
သူရာမီရရမြစ္ဆပမာဒဌာနဆိုသူရာဆိုတာရှိခဲ့တော့စိတ်နဲ့အရဲ့ရဲ့ချက်တဲ့အရဲ့ရဲ့နှစ်ခုရှိတယ်သူစိတ်ထားလို့ရှင်တယ်ကြားရှိဘူးလာတဲ့ဟာရှိတယ်ပေါ့နော်ချက်တဲ့ရဲ့လည်းနှစ်ခုရှိတယ်ရှိခေတ်ကသူရာနဲ့မီရရနှစ်ခုအဓိကထားပြီးတော့မစ္ဆာဆိုတာဒီအရေးကရှင်မူးစေတတ်တယ်ရှင်မူးတယ်ဆိုတာဘာတော့ဆိုလို့ရှိရင်မှန်တက်လာတယ်လို့ပြောတာမှန်တက်လာတယ်အမှန်မသိတော့ကုပမာဏအတိုင်းတာမသိဘူးပမာဒဌာနဆိုတာအကောင်းနဲ့လို့ဖို့အတွက်မေးလျော့သွားတယ်သူကလူကြီးတွေယူတရားမှာတော့ကုသိုလ်ကောင်းမှုလောမှာတော့ဒါတွေမေးလျော့သွားတယ်ဌာနဆိုတာအကြောင်းအဲ့တော့ဆိုလိုတာလူတယောက်ဟာကောင်းတဲ့စိတ်နေသဘောထားတွေပျက်စီးသွားစေတတ်တဲ့မူရစ်တဲ့အရာဟာပမာဒဌာနပဲနော်မူရစ်သွားလို့ရှိရင်အဲ့ဒါမတော့ဖ ೇನೆ မူရစ်ထားလည်းရှိသေးတယ်လေမှန်တဲ့နေတဲ့အခါလည်းမူရစ်တယ်ပဆန်ချမ်းသာတဲ့အခါလည်းမူရစ်တယ်အရွယ်ငယ်တဲ့အခါမှလည်းမူရစ်တတ်တယ်ပညာတက်လာလို့ရှိရင်လည်းမူရစ်တတ်တယ်အဲ့ဒါတွေကဒီထဲမှာပါတယ်မူရစ်မှုလို့မထအလို့ခေါ်တယ်သူကလူငယ်လူရွယ်တွေမှာကျတော့ယောပနမထာလို့ခေါ်တယ်။ငယ်တဲ့ခုံငယ်တဲ့မှန်ပေါ့နော်။နောက်ချမ်းသာလို့ရှင်တယ်အာရောချမထာလို့ခေါ်တယ်။အသက်ရှိနေတဲ့ရှင်နေတဲ့ပုဂ္ဂိုလ်ကလည်းဇီဝိတမထာဆိုတာ။ဒါမသိဘူးဆိုတဲ့မမနာကြောင့်မကောင်းမှုအကုသိုလ်တွေလုပ်မိတတ်တယ်ပေါ့။မိရောစေတတ်တဲ့အရာတွေလို့။ပေါင်းပြီးတော့ညက်ဆော်ပြန်အောင်တာအဓိကကတော့ဒီလူတယောက်ရဲ့ကောင်းတဲ့စိတ်နေအမှတ်တင်ညာတွေကောင်းတဲ့အမှတ်တညာတွေကောင်းတဲ့စိတ်တွေသဘောထားတွေပျောက်ကွယ်သွားစေတတ်တဲ့အရေးမျိုးဟာမတော့တဲ့မှုလို့သူတို့ဆိုလို့ရပါတော့။အဲ့ဒါတောက်လိုက်လို့ရှိရင်သူတယောက်ဟာဒီတတိတရားတွေလွတ်သွားပြီးတော့အမှတ်တညာတွေလွတ်သွားပြီးတော့ကိုယ်ပါလုံးမမသိတာမျိုးထီအောင်ဖြစ်သွား။မှန်ပါဗျ။အရမူးရင်စိုးတော့မကပ်ဘူးမဟုတ်လား။မှန်ပါဗျ။အဲ့ဒီလိုဟာမျိုးထီအောင်ဖြစ်သွားတဲ့ဟာတွေကမတော့တဲ့မှုလို့ဒီလိုအဓိပ္ပာယ်နဲ့ဒီဆုလို့ရတဲ့အဓိပ္ပာယ်ပါနော်အခုတော့အကုန်လုံးမစ္ဆာဆိုရယင်မှုစေတတ်တဲ့အားလုံးကမစ္ဆာထဲမှာပါတယ်သူရနဲ့မေရီယာကတော့စိတ်နဲ့အရက်နဲ့ချက်တဲ့အရက်ပမာဒဌာနဆိုတော့တခြားမေးလျော့စေတတ်တဲ့အကြောင်းတရားတွေအားလုံးပေါ့နော်ဘေးရှူတာတွေရောဘာတွေရောအကုန်လုံးပါမှာပေါ့လူရဲ့ပဂတိစိတ်နေနေထားလူစရာကျောင်းကျောင်းဆင်ကျင်တဲ့အသိဉာဏ်ရှိတဲ့အဲ့ဒါတွေကိုပျက်စီးသွားစေတဲ့အရာတွေခတ်သိန်းကိုသူရမေရီယာမစ္ဆာမာရဌာနလို့ဆိုနိုင်တယ်ပေါ့နော်။တေးအယမတ်မသိပဲတောက်မိခဲ့ပါကကန်ထိုက်ပါသလားလို့ဆို။ဆေးအမှတ်နဲ့တောက်တာမျိုးတို့ဆေးဖြစ်လို့တောက်တာမျိုးတို့မူရထားမဟုတ်ပဲနဲ့အဲ့လိုတောက်မိမယ်ဆိုလို့ရှိရင်တော့ဘူးလောက်အောင်တောက်ရင်တော့လူရဲ့စိတ်ဟာအမှန်မသိတော့တာအမှန်တယ်။အဲ့ဒီအမှန်မသိမှုကပို့ပြီးတော့မဟုတ်တာတွေလုံးမိရင်တပ်ပို့ပြီးတော့အပြစ်ကြီးတာပေါ့နော်အဓိကဆုံးရှုံးမှုကဘာတော့ဆိုရင်သူရမေရီယာကန်ထိုက်တယ်မထိုက်ဘူးဆိုတာသူရဲ့အဓိကဆုံးရှုံးမှုကဘာတော့ဆိုရင်လူတွေဆိုတာကိုကျိုးစီးပွားအတွက်အသိပညာတွေစီးဖို့အားထုတ်ရမယ်အများကျိုးဆောင်ရမယ်ဆိုရင်ကောင်းတဲ့စိတ်တွေသဘောထားတွေကိုပျက်စီးဆုံးရှုံးသွားစေတတ်တယ်အဲ့လိုပျက်စီးဆုံးရှုံးသွားလို့ရှိရင်ဒါသူရဲ့ဆိုးကျိုးလို့ခေါ်တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တေးရမမသိလို့တောက်မိပဲပါကန်ထိုက်ပါသလားဆိုတာနောက်ဘဝခံရမယ့်ဟာကိုရည်ရွယ်ပြီးတော့မေးတဲ့မေးခွန်းမျိုးဖြစ်တယ်။ဒါပေမဲ့လို့အရင်မမသိပဲနဲ့တောက်တော့သိလို့ပဲတောက်တော့သူ့ရဲ့ effect ကရှိတယ်
။မှ
န်ပါဗျ။အဲ့ဒီသူ့ရဲ့ effect ဟာအကောင်းကျိုးမလာဘူး။အနည်းဆုံးဘာဖြစ်လဲလို့ဆိုရင်အရင်ကျွန်းတယ်လို့နောက်ပြီးတော့လူဟာတေးအရင်တောက်ပါများလာလို့ရှိရင်တွေးတောဆင်ញင်မှုတွေကလွဲမလာခါလိုက်လို့ပုံမှန်မစင်းစားတတ်တော့ဘူးเนาะအုံနောက်ရဲ့ပြောင်းလဲမှုတွေဖြစ်နိုင်တယ်အဲ့ဒီလိုအုံနောက်ရဲ့အသိဉာဏ်တွေကလမ်းချော်ကုန်တာမျိုးတွေဖြစ်ရင်ဒါကသူဒီဘဝတွေမှာခံရတဲ့အကျိုးဆက်လို့ပြောမှာသိလို့တော့မသိလို့တော့အစိတ်ဟာဆိုဥပမာနဲ့တာမန်ရှူတောင်းတစ်ခုကပြောမှာဆိုရင်အစိတ်ဆိုတာသိလို့စားစားမသိလို့စားစားအစိတ်ကအစိတ်ပဲလေဟုတ်တယ်မလားအဲ့တော့ငါအရင်မှမသိလို့တောင်းပြပါတယ်ဆိုလို့မရဘူးထဲထဲဝင်သွားရင်သူကတော့သူ့ရဲ့ effect ကတော့လာမှာပဲ
မှန်ပါဗျာ
အဲ့ဒီ effect တော့ခံရမှာပါ
မှန်ပါဗျာမှန်ပါ
ဥပဒေလိုပေါ့မတိလို့လုံးမိပါတယ်ဆိုရင်ဥပဒေကခွင့်လွှတ်တာမှာမဟုတ်တာ
မှန်ပါဗျာ